မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေပေါ်ပေါက်နေပေမဲ့ခိုင်မာမှုရှိပြီလို့မဆိုနိုင်သေးတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဂျပန်နိုင်ငံခီးစဉ်အတွင်းမှာပြောဆိုလိုက်ပါတယ်ဒီမိုကရေစီအခြေခံတွေခိုင်ခိုင်မာမာတည်ဆောက်နိုင်မှုလိုအပ်ချက်တွေနဲ့စိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းတိုချိုတက္ကသိုလ်မှာဒီကနေ့မိကွန်းပြောကြရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တာပါဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့တော့ကိုအောင်လွင်ဦးကစုံစမ်းထားသမျှတင်ပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာမကြသေးတဲ့နှစ်တွေကစလို့အပြောင်းအလဲတွေတိတိကျကျတွေ့မြင်လာရပေမဲ့စိတ်ချလက်ချအခြေအနေမျိုးရောက်ပြီလို့ပြောဖို့ကတော့စောသေးတဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောခဲ့တာပါနှစ်ပေါင်းများစွာဖန်ဆီထင်းထင်းခံရကလွတ်မြောက်လာပြီးလွတ်တော်ကိုယ်စားလှယ်တူဖြစ်ပါဝင်ခွင့်ရလာတဲ့အထိအပြောင်းအလဲတွေတွေ့ရပေမဲ့လည်းမြန်မာနိုင်ငံမှာဒီမိုကရေစီအခြေခံတွေအခိုင်အမာတည်ဆောက်နိုင်ပြီလို့မဆိုနိုင်သေးတဲ့အကြောင်းနာမည်ကျော်တွေ့ကြုံတက်သူမှာဒေါ်ဆန်းစုကြည်ကပြောလိုက်တာဖြစ်ပါတယ
် We have started outon the path to democratization that but that it is too early to say we are firmly on the path
democracy တည်ဆောက်မဲ့လမ်းပေါ်ကိုတော့ကျမတို့ရောက်နေပါပြီဒါပေမဲ့လည်းဒီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာရက်နေပြီလို့ပြောဖို့ကတော့တိတ်ကိုစောလွန်ပါတယ်ဒါကြောင့်လည်းခိုင်ခိုင်မာမာရက်နိုင်အောင်လုပ်ကြရမှာပါမြန်မာနိုင်ငံကဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်ကနောက်ကျောင်းပြန်လှည့်နိုင်သလားဆိုပြီးလူတော်များများကကျမကိုမေးကြပါတယ်စစ်တပ်ကလက်ခံတဲ့အချိန်ကြရင်တော့နောက်ကြောင်းပြန်လှည့်မှာမဟုတ်ဘူးလို့ပဲကျမကတော့အငြင်းရန်ပြောပါတယ
်လူခွင့်ရေးလှှရှားသူတွေတက်ကြွသူတွေသာမကနိုင်ငံတကာအသံဝင်ချာမှာတော့မြန်မာနိုင်ငံကအပြောင်းအလဲတွေကိုအသိအမှတ်ပြုပြောဆိုတာတွေရှိနေပေမဲ့လည်းမကြသေးရင်လတွေအတွင်းမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့သူတို့တန်ရုံပြစ်ကတ်တွေတိုင်းဒေသနဲ့နိုင်ငံဖွဲ့စည်းတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာတွေဟာဒီမိုကရေစီတည်ဆောက်မယ်လို့ကတိပြုထားတဲ့အစိုးရအတွက်အဓိကဖြစ်ရှင်းရမယ့်ကိစ္စတွေဖြစ်ထောက်ပြနေကြတာပါပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါ်ဆတ်စုကြည်ကတော့နှစ်ပေါင်းများစွာမြန်မာနိုင်ငံမှာမရှိခဲ့တဲ့တရားဥပဒေစိုးမိုးမှုတွေကိုအခြေခံပြင်ဆင်သွားဖို့လိုအပ်နေတဲ့အကြောင်းတွေ့ကြုံတက်သူမင်းကွန်းမှပြောဆိုသွားတာဖြစ်ပါတယ
် We have had no rule of law in Burma over the last 50 years. What we have had is rule of an authoritarian government. And rule of law has
လွန်ခဲ့တဲ့နှစ်ပေါင်း50ကျော်အတွင်းမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုဆိုတာမရှိခဲ့ပါဘူး။အာဏာရှင်အစိုးရပဲကျမတို့မှာရှိခဲ့တာပါ။တရားဥပဒေစိုးမိုးရေးမှာအားနည်းလာတာဟာမရှိတဲ့လောက်ထိပါ။ဒါကြောင့်လဲကျမတို့ကဒါကိုပြန်လည်တည်ဆောက်နိုင်ဖို့အတွက်ကြိုးစားနေရတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာပြည်ဝင်ပြောင်းလဲရေးအတွက်စောင့်နေရတဲ့ဆိုရင်လည်းလူများပြားထိခိုက်သေးဆုံးပြီးထောင်ပေါင်းချီအိုးရင်ဆွန့်ခွာထွက်ပြေးရတဲ့အထိလူမျိုးရေးဘာသာရေးကွဲပြားမှုပေါ်ခြေခံတဲ့ပြစ်ခတ်တွေကိုအာဏာပိုင်တွေကကင်တွယ်ဖြစ်ရှင်းတာတွေမှာအားနည်းတယ်လို့ဝေဖန်တာတွေလည်းရှိပါတယ်။ဒေါ်ဆတ်စုကြည်ကတော့မြန်မာနိုင်ငံကပြဿနာတွေကိုဖြစ်ရှင်းရမှာအခြေခံကြက်ကြပြင်ဆင်ရမယ့်ကိစ္စတွေအများအပြားရှိနေတာကိုအတိအမှတ်ပြုပြောဆိုသွားခဲ့တာပါ
။ Rule of law is not just about the judiciary, it's also about the administration.It's about the government, it's about the police force.
တရားဥပဒေစိုးမိုးရေးဆိုတာကတရားစီရင်ရေးလောက်ပဲမဟုတ်ပါဘူး။ဒါကအုပ်ချုပ်ရေးပိုင်းလည်းပါပါတယ်။အစိုးရတို့ရဲတပ်ဖွဲ့တို့နဲ့လုံခြုံရေးတပ်ဖွဲ့တွေအတွက်ကျမတို့ပေးထားတဲ့သင်တန်းတွေနဲ့လည်းဆိုင်ပါတယ်
။တရင်တစ်ပတ်ကြာခီးစဉ်ဖြစ်ရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်အင်္ဂါနေ့ကဂျပန်လွှတ်တော်ကိုရောက်ရှိခိုက်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ငင်းကြိုင်းတည်ဆောက်နိုင်ရေးအတွက်အကူအညီပေးဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုခဲ့တာပါ။ဂျပန်ဆွေရရဲ့ဖိတ်ကြားချက်နဲ့ရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တွေ့ဆုံခဲ့တဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုခီရှိရာကလည်းမြန်မာနိုင်ငံကပြုဝင်ပြောင်းလဲရေးအစီအစဉ်တွေကိုဂျပန်နိုင်ငံကအားပေးသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကပြောင်းလဲလာတဲ့အခြေအနေတွေနဲ့အတူပေါ်ပေါက်လာနိုင်ပွဲရှိတဲ့စီးပွားရေးအခွင့်အလမ်းတွေကိုလည်းဂျပန်လုပ်ငန်းရှင်တွေစိတ်ဝင်စားနေကြတာပါ။ဒေါ်အောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနဲ့လောက်ကန်နေမဲ့အခွင့်အလမ်းတွေပိုရလာနိုင်ပေမဲ့လည်းလူမှုအတွက်အကျိုးရှိမဲ့ကဏ္ဍတွေမှာလောက်ကန်တာမျိုးဖြစ်စေချင်တယ်လို့လည်းမှတ်ချက်ပြီးပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။